မင်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်လ19ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီကနေ့မနက်ပိုင်းအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူတီအိုအစိုးရထုတ်ပြန်ချက်စစ်ကောင်စီနဲ့ဘာကြောင့်ကွဲလဲနေပါသလဲစတဲ့အကြောင်းနဲ့ CDN ဆရာဆရာမတွေစာတင်ပေးနေတဲ့မဲဆောက်မျိုးကစာတင်ကြောင်းစတာတွေကိုထုတ်လွှင့်ပေးသွားမှာပါအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ခင်ဗျာစကိုင်းတိုင်းကမ်ဘလူမြို့နယ်ကကြေးရွာ၃ရွာကစစ်ကောင်စီတပ်နဲ့ပြူစောတီးတွေရဲ့တပ်စခန်း၃ခုကိုသိမ်းယူနိုင်ခဲ့တယ်လို့စကိုင်းတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ကမ်ဘလူခရိုင်တရင်တွေကမ်ဘလူခရိုင်ပကပလှုပ်ရှားတပ်ဖွဲ့ကမ်ဘလူမြို့နယ်ပကပတပ်ဖွဲ့တွေပူးပေါင်းပြီးတိုက်ခတ်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီတပ်သားတွေနဲ့ပြူစောတီးတွေကိုတိုက်ထုတ်ရုံမကဘန်ဂါတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာစစ်အာဏာရှင်ကိုတိုက်ပွဲဝင်နေတဲ့မွန်ပြည်နယ်အတွင်းမှာရှိတဲ့တော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့တွေအားလုံးစုစည်းတိုက်ပွဲဝင်ဖို့လိုအပ်တယ်လို့ဒီကနေ့ကြောက်တဲ့89ချိန်မြောက်မွန်တော်လှန်ရေးနေ့မှာမွန်လက်နက်ကိုင်၃ဘွဲ့ကတိုက်တွန်းလိုက်ပါတယ်မွန်အမျိုးသားလွတ်မြောက်ရေးတပ်မတော်
NNSB AD
မွန်ပြည်တော်လှန်ရေးတပ် MSRF နဲ့မွန်ပြည်ကာကွယ်ရေးတပ် MSDF စတဲ့မွန်လက်နက်ကိုင်၃ဘွဲ့ကတိုက်တွန်းလိုက်တာပါမွန်အမျိုးသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်မွန်ကျမာမွန်တို့ဖန်တီးခွင့်ရရှိရေးအတွက်1310ခုဝါကောင်လှပြည့်နေ့မှာနိုင်ပန်းသာနိုင်မောင်သိန်းနဲ့မွန်မျိုးချစ်လူငယ်28ဦးဦးဆောင်စတင်လာခဲ့တဲ့နေ့ကိုမွန်တော်လှန်ရေးနေ့အဖြစ်သတ်မှတ်ခဲ့တာပါခင်ဗျာရေဂျာဒုက္ခသည်တွေအရေးနဲ့အဝိအထည်ပြပတင်ပို့ရေးလုပ်ငန်းတွေကိုအထောက်အကူပေးမယ်လို့မူဝါဒရေးရာပထမဆုံးမိန့်ခွန်းမှာဘင်္ဂလားဒေ့ရှ်ရှားပြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနွတ်ကမနေ့ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်မှာရင်ချာဒုက္ခသည်တန်းလောက်ရှိပြီးအများစုဟာ2019ခုနှစ်မှာစစ်တပ်ကဖြိုခွင်းတဲ့အတွက်အိန္ဒိယနိုင်ငံကိုထွက်ပြေးလာသူတွေဖြစ်တယ်လို့ AFP သတင်းကဖော်ပြပါဗျ။သူတို့အစိုးရဟာဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရင်ချာတွေကိုဆက်လက်ထောက်ပံ့မှာဖြစ်ပြီးလုံလုံကျုံကျုံဂုံတိတ်ကာရှိရှိနဲ့လူခွင့်ရေးအပြည့်အဝနဲ့မြန်မာနိုင်ငံကိုပြန်ပို့ဆောင်ဖို့လိုအပ်တယ်လို့မိုဟာမက်ယူနွတ်ကပြောပါဗျ။ဘင်္ဂလားဒေ့ရှ်မှာအထည်ကျုပ်ဆက်ယုံပေါင်း1500ရှိပြီးနှစ်စဉ်ပြည်ပပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ55ဘီလီယံရဲ့85ရာခိုင်နှုန်းဟာအထည်ချုပ်လုပ်ငန်းကဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာယာဒူးကပြုတ်ကျစီတဲ့ပြည်တွင်းမငြိမ်မသက်မှုအတွင်းမှာအထည်လုပ်ငန်းအချို့တခြားကိုပြောင်းရွှေ့သွားခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့နယ်မှာမိုးတက်ထန်တဲ့အပြင်မြန်မာဘက်ချမ်းရှမ်းပြည်နယ်ကရေတွေပါစီးဆင်းလာတဲ့အတွက်နိုင်ငံနယ်စပ်ကမဲဆိုင်ချောင်းရေရှမ်းပြီးစနေနေ့ညမှာချင်းရိုင်ကဈေးရေဖုံးလန်းသွားတယ်လို့ဘန်ကောက်ပို့သတင်းကဩဂတ်လ17ရက်နေ့ကဖော်ပြပါဗျ။ထိုင်းဘက်မှာမိုးတက်ထန်နေတဲ့ကြားရှမ်းပြည်နယ်ရေဝေရေလဲဒေသကရေတွေပါစစ်ဆင်လာတဲ့အတွက်မဲဆိုင်ချောင်းရေကြီးရတာပါ။မဲဆိုင်ချောင်းတစ်ဖက်ကန်ရှမ်းပြည်နယ်တာချီလိပ်မှာလည်းစနေနေ့ညကရေလွှမ်းမိုးသွားပါဗျ။နိုင်ငံနယ်စပ်ပိုင်းခြားထားတဲ့မဲဆိုင်ချောင်းရေရှမ်းတဲ့အတွက်ဆိုင်းလွန်ဂျွိုင်းဈေးဟာဒီနှစ်တည်းသရုတ်တအကျဉ်းဒါမှမဟုတ်သတင်းတစ်ပတ်တည်းတတိယအကျဉ်းဖြစ်ရေကြီးရတာပါ။ချင်းရိုင်ကအိမ်လုံးပေါင်း2000လောက်ရေပေးသင့်ရတယ်လို့လည်းဒေသန္တရသဘာဝဘေးကာကွယ်ရေးနဲ့ရောပါရေးဌာနကပြောပါတယ်ခင်ဗျာ။ထိုင်းဝန်ကြီးချုပ်ဟောင်းဂရေကျွဲတထေးတက်စင်ရဲ့သမီးအသက်38နှစ်အရွယ်ပေထုံတန်ရှင်နာဝတ်ကိုထိုင်းမြင်ကဝန်ကြီးချုပ်အသစ်အဖြစ်မနေ့ကအတည်ပြုလိုက်ပြီလို့ရိုက်တာသတင်းကဖော်ပြပါတယ်။ပါလီမန်ကသူ့ကိုရွေးချယ်လိုက်ပြီးနှစ်ရက်အကြာမှာအတည်ပြုတာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းမှာအစိုးရဖွင့်နိုင်ပါတော့မယ်။အစိုးရဖွင့်ဖို့ထိုင်းမြင်ရဲ့တရားဝင်အမိန့်စာကိုလက်ခံရရှိတယ်လို့ဝင်းကြီးချုပ်ဟောင်းတပ်စင်ကိုလူလာတဲ့ရုပ်မြင်သံကြားကကြေညာသွားတဲ့အကြောင်းလဲ AFP သတင်းကဖော်ပြပါဗျ။အိန္ဒိယနိုင်ငံမှာ32နှစ်အရွယ်ဆရာဝန်တယောက်ဒီလ9ရက်ကမတော်မတရားပြုကျင့်ခံရပြီးအသက်ခံရမှုကိုမကျေနပ်တဲ့အချို့လူငယ်ဆရာဝန်တွေမနေ့ကအလုံးမစင်ကြဘူးလို့ရိုက်တာသတင်းကဖော်ပြပါဗျ။ဆရာဝန်ကြီးများအသင်းကတပိတ်လှန်လိုက်ဖို့တိုက်တွန်းပေမဲ့လို့ဖော်ကန်ဖက်တယောက်အတွက်တရားမျှတရေးအမြန်ဆောင်ရွက်ပေးဖို့လူငယ်ဆရာဝန်တွေကတောင်းဆိုရင်းအလုံးမစင်းမြဲမစင်းပဲနေတာပါ။ကိုလ်ကတ်တာမှာဆရာဝန်မငယ်ရဲ့ဖြစ်ရဆူဖြစ်ပွားပြီးတဲ့နောက်နိုင်ငံတော်ကဆရာဝန်တွေပြီးခဲ့တဲ့သတင်းပတ်မှာစာနာရီပြဖျောင်းနိုင်တွေထွန်းလမ်းလျှောက်ချီတက်ကြပြီးအရေးပေါ်မဟုတ်တဲ့လူနာတွေကိုစေဝါကုသပေးဖို့ညှင်းဆန်ခဲ့ပါတယ်။ဆရာဝန်တွေနဲ့သွေးစည်းညီညွတ်တဲ့အနေနဲ့ထောင်နဲ့ချီတဲ့လူလူကြီးလဲတရားမျှတရေးလူလာတယ်လို့ကြွေးကြော်သံတွေဟစ်ကြွေးပြီးကိုလ်ကတ်တာမှာမနေ့ကညနေကစာနာပြကြပါတယ်ခင်ဗျာ။ တရင်တွေကိုတင်ပြပေးခဲ့တာပါအခုတော့တရင်ဆောင်းပါးတွေကိုထုတ်လွှင့်ပေးပါမယ်တရုတ်နိုင်ငံသား၏ဝင်ကြီးနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဩဂတ်စ်လ14ရက်နေ့ကနေပြည်တော်မှာတွေ့ဆုံမှုအပြီးမှာနှစ်ဖက်တရင်ထုတ်ပြန်ရမှာကွဲလွဲမှုတွေရှိခဲ့ပါတယ်တရုတ်အစိုးရနဲ့စစ်ကောင်စီတို့ကြားကထုတ်ပြန်ချက်တွေဘာကြောင့်ကွဲလွဲနေသလဲမက်တရီမင်းစင်ကတင်ပြထားပါတယ်ခင်ဗျာ
တရုတ်နိုင်ငံသား၏ဝင်ကြီးဝန်ကြီးနဲ့မြန်မာစစ်ကောင်းဆောင်တို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးနှစ်ဖက်သတင်းထုတ်ပြန်ရမှာကွဲလွဲမှုတချို့ရှိခဲ့ပါတယ်။တရုတ်နိုင်ငံကိုနာမည်ဖြတ်အပုတ်ချတဲ့ပြောဆိုလှုပ်ဆောင်မှုအားလုံးကိုစန့်ကျင်ကြောင်းဝန်ကြီးကပြောကြားခဲ့တယ်လို့တရုတ်နိုင်ငံသား၏ကဖော်ပြပါတယ်။ဒီချက်ကိုစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာလုံးဝမတွေ့ရပါဘူး
။နှစ်ဖက်ကစကားပြောကြတဲ့အခါမှာတိတ်အဆင်ပြေကြဖို့မရဘူး။အဖွဲ့အစည်းနှစ်ဖက်ဆွေးနွေးတဲ့အခါမှာသဘောတူညီချက်မရရင်ပူးတွဲသဘောတူညီချက်ဆိုတာမထုတ်ရင်ကိုပြောကြတဲ့ဆိုရင်စကားကိုတိကျပြောကြတဲ့သဘောပေါ့ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းမှာ EAO အဖွဲ့တွေရဲ့မြို့ရွာတွေအပေါ်တိုက်ခိုက်တာတွေကိုတရုတ်ကစန့်ကျင်နေဆိုပြီးတော့စစ်ကောင်စီကထုတ်ပြန်ပါတယ်။တရုတ်နိုင်ငံသားရေးဌာနရဲ့တရားဝင်ထုတ်ပြန်ချက်မှာအဲ့ဒါလုံးဝမတွေ့ရပါဘူး။မြန်မာနိုင်ငံမတည်မငြိမ်ဖြစ်တာစစ်ပွဲဖြစ်ပွားနေတာနဲ့ပြည်ပကဆွတ်ဖက်တာတွေကိုစန့်ကျင်နေလို့သာတရုတ်နိုင်ငံသားရေးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်ကစစ်ကောင်စီထုတ်ပြန်တာနဲ့ဘာကြောင့်ကွဲလွဲနေတာပါလဲ
။မြောက်ပိုင်းသုံးဘွဲ့ဆိုတာတရုတ်လက်နက်တွေနဲ့တရုတ်ကပံ့ပိုးမှုနဲ့ဖြစ်လာတာဆိုတာနိုင်ငံတကာကသိနေတဲ့အောက်မှာဒီစစ်ပွဲကိုစန့်ကျင်တယ်လို့သူနိုင်ငံတကာကိုပြောလို့ရှိရင်သိခါကြနိုင်တာပေါ့။အစီအစဉ်ရှိရှိခြံထားခဲ့တာလို့မြင်ပါတယ်ခင်
။ဒါပြင်စစ်ကောင်စီထုတ်ပြန်တဲ့လွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုတရုတ်ထောက်ခံတယ်ဆိုတာကိုလည်းတရုတ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာမတွေ့ရပါဘူး။ဒီနေရာမှာတရုတ်အနေနဲ့မြန်မာနိုင်ငံလွတ်လပ်ရေးအချုပ်ချာအာဏာနိုင်ငံရေးပြန်လည်တည်မြဲမှုဒီမိုကရေစီအသင်ကူးပြောင်းရေးတို့ကိုထောက်ခံကြောင်းသာဖော်ပြထားပါတယ်
။ကုလသမဂ္ဂမှာရှိနေနိုင်ငံပေါင်း126နိုင်ငံကဒီရှိုးဟာကိုအသီးမှလည်းမပြူသူကနေတုံးမဲ့ရွေးကောက်ပွဲလည်းယုံကြည်မရှိတဲ့လူကအများပိုင်းဖြစ်နေတာ။အဲ့ဒီနေသားကြောင့်ပြပမှာအဲ့ဒီသဘောထားတွေကိုထုတ်ပြန်တာလို့ထင်ပါတယ်ခင်ဗျ။
နိုင်ငံသားရေးဝင်ကြီးအစ်စ်မဲရှိတဲ့မစ္စတာဝန်ကြီးကိုယာယီသမ္မတရာထူးယူထားတဲ့မြန်မာစစ်ကောင်းဆောင်ကတံတန်းနဲ့နေရာပေးကတွေ့ဆုံခဲ့တာပါ။မစ္စတာဝန်ကြီးဟာဒီတစ်ခေါက်မှာအာနာရှင်ဟောင်းအငြိမ်းစားဗိုလ်ချုပ်မှုကြီးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ပြည်ရင်းတည်ငြိမ်ရေးအတွက်တရုတ်ရဲ့ပံ့ပိုးမှုတွေမျှော်လင့်ကြောင်းအာနာရှင်ဟောင်းဦးတန်းရွှေကအခုညတောင်းခဲ့ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမြန်မာကလေးငယ်တွေကိုအဝေးရောက်ဗီဂျီတဲကျောင်းလေးမှာအကြမ်းမဖက်အာဏာပိုင်ဆိုင်လှုပ်ရှားမှု CDM မှာပါဝင်ခဲ့တဲ့ကျောင်းဆရာဆရာမတွေကစာသင်ကြားပေးနေပါတယ်။မဆန်းမောင်ကတင်ပြထားပါတယ်ခင်ဗျာ
။ပေပေပေ
ပေပေ
ပေပေ
ပေ
ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့အဝေးရောက်ဗီဂျီတဲကျောင်းလေးမှာစပေးတို့ကတဲ့တယ်ရွှေပြောင်းလူသမားတွေရဲ့တာသမီငယ်တွေစာသင်နေကြတဲ့အတန်ကိုအပတ်စဉ်စနေနဲ့တလင်းဝန်းနေ့တိုင်းကြားနေရပါတယ်။ကရင်မွန်ပဲခူးစတဲ့ဒေသတွေကနေမဲဆောက်မြို့စီကိုရွှေပြောင်းလို့သမားတွေဖြစ်ရောက်လာကြသလိုစစ်ပေးတန်းကြောင့်ဒုက္ခသည်တွေအဖြစ်နဲ့ရှောင်းတင်းရောက်လာကြသူတွေပါ။အဝေးရောက်ပီဂျီတဲကျောင်းလေးကိုတည်ထောင်သူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရန်ကုန်တိုင်းတောင်တကုန်းမြို့နယ်တိုင်းပြည်သားကြီးလွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့သူဦးညင်ကြီးဖြစ်ပါတယ်။စစ်အာဏာရှင်ရဲ့ဖိနှိပ်မှုထံတွေကြောင့်မြေစာပင်ဖြစ်ခဲ့ရတဲ့ကလေးငယ်တွေစာတက်ဖို့အတွက်အခက်အခဲကြားကနေဒီကျောင်းကိုဖွင့်ရတာလို့ဦးညင်ကြီးကဆိုပါတယ်
။ဒီမှာလည်းပဲအားလုံးအတည်ပဲကျွန်တော်ကျောင်းကျောင်းလုပ်ဖို့ဆိုတာတော်တော်မလွယ်ကူပါဘူး။ကျွန်တော်စကားလည်းမတက်ဘူး။တရားဝင်လည်းမဟုတ်ဘူး။တို့တော်လည်းပဲကျွန်တော်တို့ကဒါကိုကျွန်တော်တို့အနေနဲ့ဝေးရောက်ဘီဂျီတဲကျောင်းလို့ဆိုမှလည်းကျွန်တော်ဆိုင်ဖို့မရှိပါဘူး။ကျွန်တော်အဓိကရွယ်ချက်ကတော့ကလေးတွေကိုအတန်းတင်ပေးဖို့တက်စာရင်စာတက်ဖို့အတွက်ကိုကျွန်တော်အဓိကထားတာပါ။ဒါကြောင့်မို့ကျွန်တော်ဒီတဲကျောင်းလေးမှာ၄ဘာသာပေါ့เนาะမြန်မာစာအင်္ဂလိပ်စာသင်ချာသိပ္ပံဆိုပြီးတော့ကျွန်တော်အဲ့၄မျိုးကိုကျွန်တော်သင်ပါတယ်ဗျ
။ဦးညင်ကြီးတို့ဇနီးမောင်နှံကစာသင်ကြားပေးရင်ကျောင်းအတွက်လိုအပ်တာတွေစီစဉ်ရတယ်လို့ CDN CSM 6ယောက်ကလည်းသူတို့အားလက်တဲ့အချိန်တွေမှာစေတနာဝန်ထမ်းအဖြစ်နဲ့သင်ကြားပေးနေကြပါတယ်။ဒီကျောင်းကိုပြီးခဲ့တဲ့ဇွန်လ19ရက်နေ့ဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့မှာစတင်ဖွင့်လင်းသင်ကြားခဲ့တာဖြစ်လို့အခုဆိုရင်2လကျော်လောက်ပဲရှိပါသေးတယ်။နလအတွင်းမှာတင်တက်ရောက်တဲ့ကျောင်းသားပေါင်း69ယောက်အထိရှိနေပြီးအများဆုံးကမူလာတဲ့အဆင့်ကလေးငယ်တွေဖြစ်ပါတယ်။ဒီကလေးငယ်တွေရဲ့ဘဝရှိရေးဝေဝါးသွားတာမျိုးမဖြစ်စေချင်လို့အခုလိုစာသင်ပေးနေတာလို့ CDN ဆီယမ်မဒေါခင်လေးသက်ကပြောပါတယ်
။ဘာပဲပြောပြောအမှန်တရားကိုရက်တည်လာတဲ့ဆီယမ်ဆီယမ်တယောက်ကငါတို့ဒီလိုဒုက္ခတွေကြားရရနေပြီးတော့ဒီလိုအသိပညာတွေပေးခဲ့ပါလားဆိုတာလေးတွေသူတို့သိလာတဲ့အခါကျရင်သူတို့ပို့ပြီးတော့တံပိုးထားတတ်အောင်ပေါ့နော်အဲ့လိုစိတ်ဓာတ်မျိုးနဲ့ပဲလာပြီးတော့သင်ကြားပေးတာပါဟုတ်ကဲ့။
စီရီယန်ကျောင်းဆရာဦးသက်ပိုင်ဆိုကလည်းကလင်းငယ်တွေပညာရေးအခက်အခဲဖြစ်နေတာကိုဖြေရှင်းပေးတာလို့ဆိုပါတယ်
ေးစင်းစင်းနဲ့ပညာသင်ရမယ့်ကြောင့်တို့အေးစင်းစင်းနေနိုင်ဘူးပေါ့နော်အဲ့တော့တို့အခြားနိုင်ငံမှာတို့လက်ရွှေပြောင်းပုံစံနဲ့လာပြီးတော့လာနေရတယ်ပေါ့ဒါဥညာနဲ့ဥဆောင်ပြီးတော့ပေါ့ကျွန်တော်တို့ကလည်းပေါ့နော်ဒါတရတာပါဝင်ကူညီပေးတာပေါ့နော်ဒါကိုယ့်ရဲ့ကိုယ့်လူမျိုးချင်းချင်းဖြစ်တယ်ပေါ့နော်ကိုယ့်လူမျိုးအကုန်လုံးပါပဲပေါ့နော
်မဲဆောက်မျိုးကထိုင်းအစိုးရကျောင်းတွေမှာကလေးတိုင်းကျောင်းတက်ခွင့်ရပါတယ်ဒါပေမဲ့မြန်မာစာသင်ကြားရေးပိုင်းမရှိလို့မြန်မာစာမတတ်တဲ့ဒီကလေးငယ်တွေအတွက်အဝေးရောက် PG တဲကျောင်းလေးကအားကိုးဖွယ်ဖြစ်ရတယ်လို့ကျောင်းသားမိဘတွေကဆိုပါတယ
်ကျမတို့ကလေးတွေတိတိတိပို့ပြီးတော့စာလေးတက်ကြွအောင်တိတိတိပို့ပြီးတော့ဒီအင်္ဂလိပ်စာလေးတွေဥယျာဉ်သင်ပေးတဲ့စာလေးတွေတစ်ဆင့်နဲ့တစ်ဆင့်တိုးတက်အောင်လို့ကျမတို့လှုပ်ပေးတာပ
ါအဝေးရောက် PG တဲကျောင်းလေးမှာစနေတလင်းဝနေနေ့တိုင်းကျောင်းလာတက်ကြတဲ့ကလေးငယ်တွေအကုန်လုံးဟာထိုင်းဆိုရကျောင်းတွေမှာတက်ရောက်သင်ကြားနေတာဖြစ်ပြီးသူတို့ကြောင်းအားလက်တဲ့အချိန်မှာသူတို့မကြွန့်ကျင်တဲ့ဘာသာရပ်တွေကို CDN ဆရာဆရာမတွေကသင်ကြားပေးတာဖြစ်ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကိုနော်တင်းစီစဉ်တက်ဆက်တဲ့ကချင်တိုင်းသားဘာသာစီစဉ်ကိုထုတ်လွှင့်ပေးမှာပါခင်ဗျာ
။ပါလရမနာအမေရိကန်မှုန်တန်ဝါရှင်တန်ဒီစင်မရီတူ RFA ဟက်မန်ဆန်ကပ်တောက်ဖလမ်နာကိုင်းတနီခရစ်စတိုချင်းနဲ့ခင်ကောင်ကွန်မလီအောက်ကစတာရှိခု palangai po sigalamang phe ngai final din dit la tamdona den lo chumpho mong dong sang mo pakan mari phe simlam jo ai lamong kong tap the to mo tap phe unba mun la cham phen dap kya ye the pdf pong pong phen phong ni go auka sim nga ya sin ni patang dip sing mu la lo sai lam kya ye sikan da wai de ပြန်ကောင်းစင်ဘုံလီနီပုံချခတ်ပုန်နိုင်တဲ့ဖကန်တမကောင်ကောနာမုံလန်နကဘာနေမတုမနွယ်ကပ်ကရုံရဲလပရန်တိုင်ဖန်တပ်လခေါင်ဖေစင်တူလာလွယ်ရင်လမ်ကီယေဆွနိုင်ရေတိုင်ဖန်တပ်လခေါင်ထိုင်ငွန်းစနစ်ချီကရပြင်ဖရငိုင်းရိုင်းနာချန်တီကိုချောင်းေကီယေနေစင်တူဝိုင်တမခန်ကွိခါတဲ့ကဆန်းဘုံတပ်နေခန်းနာဖုံဝိုင်နေရေမအိုင်ငါနာကဲယောရှိကမကမ်တပ်လက်ကမ်တူဝမ်ဖောင်းလောဘူးဆိုနိုင်ရေဆိုရိုင်နိုဝါဂျင်ပန်နီယေမရှာဂျပန်ဝန်မီဂျန်ငိုင်ဂျုံခောမုံသာဖျံကုန်စီကောနာဖုန်တဲ့အင်တာနက်လိုင်းနီယောင်ဆပ်ကော့နူခရာမတုမခိုင်ရှိကနင်းစင်ချစ်ပတ်ခုံဒိုင်ကိုဒိုင်ပထိုင်စတာမီဒူဆိုင်ရေမုံရှောမကမ္ကာတာ PDF တဲ့အမျိုးရှာရမလန်ဖုံနေပေါင်းနာမုံတန်တင်မတန်းဖျန်ကုံချမ်လိုက်ရှမစ်မချန်ပေါငါတန်ဖျန်ကောင်းစီကောနာဂျုံဖောမုံငေးဖုံတဲ့အင်တာနက်လိုင်းနေဖမ်ဂျိုပတ်ခုမဝိုင်မစာရိုက်ကူန်ဘွန်ပေါမုံနာချန်လတ်ဖုံကီယိုရှိကမကမ္တပ်လက်ခမ်တုကဘမ်ဖောင်နောဘူးယနာဇွန်ဆွနေရေ
ဂျုံဖောမုံကောင်းတာในฟงไลนี่อินเทอร์เน็ตไลนำไปปัดก้อยแล้วมีน้ำมาเสร็จแล้วมุ่งชัวร์เทอันเทเกี่ยวเนี่ยนะแปลก็มันต้องมาใครลำงานามาดูมุ่งฉันยังมีปัญหาลำไรนั่นเลยไปอันเทเกี่ยเพียงพงนี่สตาร์ทมันต้องมาใครมีอย่างเงากับมาดูมุ่งไงปัดก้อยไรนั่นเลย
จุดพวกมุ่งติงไทยฟงเทอินเทอร์เน็ตมันต้องมาใครสับกบนู่มัดวายก็ในวันเสาร์ที่7 มิถุนายนคุณงายชนีก็นาเรยานาซอนฟงเถออินเทอร์เน็ตไลน์ลูมัดวานโจออนไลน์เถอกันวาวกาบุงดีกลัวชายนิทะมาดูอัฐุพรายเรไปนามงจุมพ่อมงชิงกันเถไม่กันเถจงลงคมงายจงวานิยามดูจงจุริกชกุนโจนาทะยักขังมาได้ลำอาริฟเอสันชกอนเจลวยเรในวันชิกาลมันได้ก็พงดำดักซันอาริฟเอคำละลายยามเพ่งกลายที่จะทำกันไอစောရိုင်းနွားချင်ပါနေရောငွေပြောဆမ်ဆာနာမကလော
အရဖေရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ Radio Free Asia